အပရိလိုက်စားမှု၅မှုနဲ့တရားစွဲခံထားရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့ဇွန်လ18ရက်နေ့မှာထောင်ဒဏ်20နှစ်ချမှတ်လိုက်ပါတယ်။အမှုစုစုပေါင်း၉မှုနဲ့တရားစွဲခံထားရတဲ့ဒေါက်တာဇော်မြင့်မောင်ဟာအစိုးပိုင်းတို့ကလည်းအမှု၃မှုအတွက်ပြစ်ဒဏ်တွေချထားပြီးဖြစ်လို့ဒီကနေ့ပြစ်ဒဏ်နဲ့ဆိုရင်စုစုပေါင်းထောင်ဒဏ်26နှစ်ချခံထားရတာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့တင်ကိုတော့မတ်စုမြန်မွန်ပြောပြပေးပါရှင်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုမန္တလေးတိုင်းအိုးဖို့ထောင်တွင်အထူးတရားရုံးကအာဂရိလိုက်စားမှု၅မှုအတွက်ဒီကနေ့ထောင်ဒဏ်22နှစ်ချလိုက်ပါတယ်။မန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေချိန်မှာထိုင်းနိုင်ငံမှာဆေးသွားကုချိန်မှာဆေးပိုင်ဆောက်လုပ်ရေးကုမ္ပဏီပိုင်ရှင်ဦးမောင်ဝိတ်စီကနေဒေါ်လာ3000ခွဲရယူခဲ့တယ်ဆိုတဲ့အမှုဆေးကုသပြီးမြန်မာနိုင်ငံပြန်ရောက်ချိန်မှာလည်းမြန်မာကျပ်ငွေ3650ကို2ချိန်ခွဲရယူခဲ့မှုဖွံ့ဖြိုးတဲ့ကုမ္ပဏီအမှုဆောင်အရာရှိချုပ်ဦးရဲမြင့်တပည့်တဦးစီကနေစီမံကိန်းအတွက်လို့ဆိုပြီးတော့ထိုင်းပန်းငွေ3သိန်းကို2ချိန်ခွဲရယူခဲ့မှုနဲ့ပြည်ဦးတွင်တဲ့အမြင့်ချံမျိုးတို့မှ NLD ဂျုံကန်းမြေနီယာချဖေးခဲ့ခြင်းကအစိုးရဗန္တာညှိနှိုင်းခဲ့မှုစတာရဲ့အတွက်အဂတိလိုက်စားခဲ့တယ်လို့ဆိုပြီးတော့ပုံမှန်55နဲ့စစ်ကောင်စီကအမှု9မှုဖွင့်တရားစွဲခဲ့တာပါ။အဲ့ဒီအမှု9မှုကိုထောင်ဒဏ်22နှစ်ချလိုက်တာနဲ့ပတ်သက်လို့ရှေ့တင်ပြောက်ကအခုလိုပြောပြပါရစေ။ဒီ
ကျွာတော်ဦးသူအဂရိမှုတုံးပရမတ်မှုတုံးရှိမှုကြတာအသက်ဆိုင်ရွေးဆိုတဲ့ဆိုမျိုးကခွန်ရှိသောခွန်ရှိသနာမျိုးပါနေစံအနေနော်ဒီလိုပါဒီယုံကြည်တယ်ရတယ်ဒီညာပါဒီယုံကြည်တယ်နခုတည်းရဲ့ကိုယ်နဲ့တစ်ဆယ်အတွက်ကသုံးမှုရှိ၆မြင့်သူဘောင်၂၀နှစ်ကြာတယ်ဒီမှာတော့
စီပေါ်ရေးလုပ်ငန်းရှင်ဦးမောင်ဝိတ်ကဒေါက်တာဇော်မြင့်မောင်ကိုဆေးကုသစီပေးခဲ့ရဲဆိုတဲ့အမှုအတွက်ဦးမောင်ဝိတ်ကတရားရုံးမှာထွက်ဆိုခဲ့တော့ကဒေါက်တာဇော်မြင့်မောင်ရဲ့လက်ကိုငွေတွေပေးခဲ့တာမဟုတ်ပါဘူးလို့ထွက်ဆိုခဲ့တာကိုလည်းရှင်းနေကပြောပြပါတယ်။စစ်မင်းမှုတွေမှာလည်းအာရီလိုက်စားရဲဆိုတဲ့အထောက်အထားတွေတရားလိုဘက်ကတင်ပြနိုင်ခဲ့တာမရှိခဲ့သလိုပေးခဲ့ရဲဆိုတဲ့ငွေကြေးတွေကိုလည်းတည်ဆဲဥပဒေအရဒေါက်တာဇော်မြင့်မောင်စီကလည်းပြန်လည်သိမ်းယူနိုင်ခဲ့တာမရှိဘူးလို့သိရပါတယ်
။ဒီလိုဒီကတရားကြတာမရဘူးလားဆိုတော့ဒုံးတော့ပဲနော်ကျုံလုံးပေါ်တယ်သူတွေကတိုင်စလို့ရည်တယ်နော်ဒီကမာတင်ဒါဟိုကျူတူဒီအန်ဒရီကျင်းနေနေတဲ့ကဲပါဒီယုံကိုကျုံလုံးကလည်းဒီကိုကျောင်းကြီးကတက်ချက်ကိုရတာလည်းမားတယ်ဆိုဆိုတယ်နော်ဒီတော့ဒါကအစိုးရစီမံခံကိုရှိတဲ့ဒီကိုပြတာအစိုးရစီမံခံကိုပြရှိတဲ့ဒီကဒီပြည်ရဲ့ဒေသတွေ့ပြည့်ရှိတဲ့ဒီကအလကားဒီတွေကဒါကပြီးရရတယ်ငှားလို့ရတယ်ဒီကကပြီးရရနော်သူ့တတ်မှတ်တဲ့ဈေးလို့လည်းမဟုတ်ဘူးအမှန်ကတော့သူ့တတ်မှတ်တာဒီရောင်းရတဲ့အခါမှာရက်ကုန်ပေါက်ဖို့ရတတ်မှတ်တာရဲ့ကြီးကြတဲ့တာအဲ့ဒါအကြီးနာပြည့်ကိုပြည်ကပဲတောင်းထားမယ်ဆိုတာဘာမှပြည့်စုံလာမှာမဟုတ်ဘူး
မန္တလေးဦးဖို့ထောင်မှထောင်ဆခံထားရတဲ့ဒေါက်တာဇော်မြင့်မောင်ဟာသွေးကင်ဆာရောဂါဝေဒနာကိုခံစားနေရပါတယ်။လောလောဆယ်တော့ကျန်းမာရေးအတန်အသင့်ကောင်းပွန်တယ်လို့သိရပါတယ်။မြန်မာနိုင်ငံမှာဆေးရနာတင်းပြီးနောက်ပိုင်း NLD အစိုးရလက်ထက်ဝန်ကြီးချုပ်တော်တော်များများကိုနှစ်ရှည်ထောင်ချနိုင်မှုအတွက်ပုံမှန်တွေနဲ့စစ်ကောင်စီကတရားစွဲထားပါတယ်။ဒေါက်တာဇော်မြင့်မောင်ကိုလည်းသဘာဝဘေးဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇဝတ်ကြီးပုံမှန် 905- ခါခွေရွေးကပွဲမှာမလျော်ဩစာသုံးမဲမတမလုံးမှုတို့အတွက်ပုံမှန်138စာလုံးပုံမှန်130ကစာရာတို့အပြင်အဂတိလိုက်စားမှု9မှုစုစုပေါင်းအမှု6မှုနဲ့တရားစွဲဆိုထားပါတယ်။အဲ့ဒီအထက်ကသဘာဝဘေးပုံမှန်နဲ့2နှစ်ပုံမှန်905-ခါခွေးနဲ့2နှစ်ပုံမှန်131စာလုံးနဲ့2နှစ်စုစုပေါင်း9နှစ်စသဖြင့်ထောင်ဒဏ်မျိုးကိုအစောပိုင်းတုန်းကချမှတ်ထားခဲ့ပါတယ်။ဒီကနေ့အာဂတိလိုက်စားမှု9မှုအတွက်ထောင်ဒဏ်22နှစ်ထပ်ပြီးတော့ချခဲ့တာမို့စုစုပေါင်းထောင်ဒဏ်26နှစ်ချခံထားရပြီးဖြစ်ပါတယ်။ရွေးကောက်ပွဲမှာမလျော်ဩစာသုံးခဲ့ရဆိုပြီးတရားစွဲထားတဲ့ပုံမှန်130ကစီအမှုတစ်ခုကိုတော့ဒေါက်တာဇော်မြင့်မောင်ရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင်။